အရှေ့အာရှနဲ့ပစိဖိတ်ဒေသရေးရာအမေရိကန်ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဖ်ယိုဟာမနက်ဖြန်မြန်မာနိုင်ငံကိုသွားရောက်ဖို့ရှိပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပြင် CRPP ပြည်သူ့လွတ်တော်ကိုစားပြုကော်မတီဝင်တွေနဲ့တွေ့ဆုံမှုရှိကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတည်ပြုပြောကြားခဲ့ပါတယ်ဒါအပြင်မြမအစ်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်းအမိမဖော်လို့သူမြမအစ်အစိုးရအရာရှိတူပြောကြားခဲ့တာကိုနိုင်ငံတကာသတင်းမီဒီယာတွေထဲမှာကိုးကားထားပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ဘျွန်းဟာမြန်မာနိုင်ငံကို၄ရက်ကြာတွားရောက်လည်ပတ်မဲ့အကြောင်းအမည်မဖော်လို့တဲ့မြန်မာအာဏာပိုင်တဦးကအတည်ပြုပြောကြားလိုက်တယ်လို့ပဲလာမယ့်တောက်ကြနေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် CRPP ပြည်သူ့လွတ်တော်ကိုစားပြုကော်မတီဝင်တွေနဲ့တွေ့ဆုံမှုရှိတဲ့အကြောင်း NLD ဖော်လို့မှုဆောင်အဖွဲ့ဝင်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညာဝင်းကအတည်ပြုပြောကြားပါတယ
်။ဒါကိုကျွန်တော်တို့ကို10ရက်နေ့တွေ့ဖို့သူတို့အကြောင်းကြားထားပါတယ်။ရောက်တာတော့မနေ့ပြန်ရောက်မယ်လို့သိရတယ်။အတည်ကြပါတယ်သူတို့ပဲအကြောင်းကြားထားတာပါ
။အော်ဟုတ်ကဲ့ဆိုတော့စစ်ဆိုးရဘက်ကောတွေ့မှာလားခင်ဗျာတို့က
တို့တို့တည်နေနေပဲပြောနိုင်မယ်တွေ့မယ်လို့ပြောပါတယ
်ဆိုတော့ဒေါန်ဆန်းစုကြည်ပြင် NLD ဘိုကော်မတီဝင်တွေရောပါမလားအန်ကေအခုတွေ့မဲ့ထဲမှာ
ပါမယ် CRPP လည်းပါမယ
်အော်ဟုတ်ကဲ့ဆိုတော့တခြားကောဘယ်သူတွေနဲ့တွေ့မယ်အန်ကေသိပါလဲခင်ဗျာတခြားနိုင်ငံရေးအဖွဲ့အစည်းတွေရောအန်ကေသိပါလား
အဲ့ဒါတော့မသိဘူးခင်ဗျာအဲ့ဒါတော့ကျွန်တော်တို့မသိပါဘူ
းဟုတ်ကဲ့တို့ဘက်ကဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကျင်နေဆိုတာမျိုးကောကြိုတင်အသိပေးထားတာရှိပါလားခင်ဗျာ
အဲ့ဒါတော့ကျွန်တော်တို့မသိရသေးဘူးသူတို့လာတဲ့မရှင်ပုံမှာမူတည်မှာပေါ့လေသူတို့ရေချက်ပုံမှာတည်မှာပေါ့အဲ့ဒါကြောက်ပ
ါ NLD ပြောခွင့်ရပုဂ္ဂိုလ်ဥညာဝင်းပြောပြခဲ့တာပါမြန်မာနိုင်ငံအတွင်းပြုလုပ်ဖို့လိုအပ်နေတဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့သတိဝရိယနဲ့မျက်စိနာရှင်းရှင်းထားပြီးတော့စောင့်ကြည့်ုံနဲ့မကဘဲမြန်မာစစ်အစိုးရနဲ့ဆက်ဆံတာဘယ်ကိုဥတည်နေတယ်ဘယ်လိုမျိုးအပြောင်းလဲတွေမြန်မာနိုင်ငံအတွင်းမှာပြုလုပ်ဖို့လိုအပ်တယ်လဲဆိုတာကိုပါသတိထားစောင့်ကြည့်နေဖို့လိုအပ်တဲ့အကြောင်းပြီးခဲ့တဲ့လကအမေရိကန်အခြေစိုက် CNN ရုပ်မြင်သံကြားအစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာဒေါက်တာဆန်းစုကြည်ကပြောခဲ့ပြီးဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးကတ်ကမ်ဘဲဟာပြီးခဲ့တဲ့နိုဝင်ဘာလတည်းနဲ့အခုနှစ်မေလအတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးအဲ့ဒီတုန်းကနေအင်ကျဲချုပ်ကြာခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုတွေ့ဆုံဝင်ရခဲ့တယ်လို့စစ်ဆိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုတွားရောက်မဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ဘျွန်းကတော့ဒေါက်တာဆန်းစုကြည်နေအကျယ်ချုပ်ကလွတ်မြောက်ပြီးပထမဆုံးတွားရောက်မဲ့အဆင့်မြင့်အမေရိကန်အစိုးရကိုယ်စားလှယ်ဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကိုပြီးခဲ့တဲ့နိုဝင်ဘာလမှာတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ဘီယာဟာသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့လုံခြုံရေးကောင်စီမှာအစီရင်ခံဖို့ရှိပါတယ်။မစ္စတာနမ်ဘီယာဟာဒေါက်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်ပိုင်းအပါအဝင်တခြားအတိုက်ခံပါတီခေါင်းဆောင်တွေမြန်မာစစ်အစိုးရကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ